မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ1ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့မင်းစင်ပါရှင်ဒီနေ့အစီအစဉ်မှာမရေယာမျိုးလေကနောက်ထပ်တက်စကန်ခုနှစ်ခုကို MDY PDF သိမ်းပိုက်လိုက်တဲ့သတင်းဆောင်မတွေနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မန္တလေးတိုင်းမရေယာမျိုးလေကစစ်ကောင်စီတက်စကန်ခုနှစ်ခုကိုထပ်မံသိမ်းပိုက်လိုက်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကမနေ့ကသတင်းထုတ်ပြန်ပါတယ်။မရေယာမြို့နယ်မှာ MDY PDF နဲ့ပူးပေါင်းတပ်ဖွဲ့တွေကပူးရဲစစ်စင်ရေးဆင်နွှဲနေပြီးနှစ်ပတ်အတွင်းဒီတက်စကန်ခုနှစ်ခုကိုသိမ်းယူနိုင်ခဲ့တာလို့ MDY PDF ပြောခွင့်ရသူကိုအော့စမွန်က RFA ကိုပြောပါရယ်စကန်သိမ်းတိုက်ပွဲတွေအတွင်းစစ်ကောင်စီတက်လက်နက်ခဲယမ်းတချို့သိမ်းဆည်းရမိပြီးစစ်ကောင်စီတပ်သားအလောင်းတွေလည်းတွေ့ရှိတယ်လို့ဆိုပါရယ် MDY PDF တပ်သားတချို့လည်းအထိခိုက်ရှိတယ်လို့ပြောပါရယ်အခုစကန်နေနေပါဆိုရင် MDY PDF ကစစ်ကောင်စီတက်စကန်35ခုတင်ထားနိုင်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့ကိုတင်ယူလိုက်ကြောင်းတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကမနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီလက်ကျန်တက်စကန်စကခ2ခလာရ348နဲ့မိုးမိတ်ဗျူဟာကုန်းတွေကိုမနေ့မနက်ကတင်ပိုက်တာလို့ပြောပါတယ်။မိုးမိတ်ဗျူဟာကုန်းနဲ့ဒိုးပင်ရွာကိုစစ်ကောင်စီတက်ဝိုင်းတွဲလေရင်ကပုံ59လုံးကျဲချခဲ့တယ်လို့ TNL ရဲ့ကြေညာချက်မှာပါရှိပါတယ်။အလားတူနောင်ချိုမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ TNL တပ်တွေဇွန်လ31ရက်နေ့ကတိုက်ပွဲဖြစ်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။ကရင်ပြည်နယ်မြောက်ရီမြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်အောင်စေရစစ်စင်ရေးကတပ်ဖွဲ့ဝင်900လောက်ဖမ်းအမျိုးကိုပြန်လည်စုခွာသွားတယ်လို့ကြားဖြူစစ်ကြောင်းကပြောပါတယ်။ဇွန်လ25ရက်နေ့ကစပြီးပြန်ဆုတ်သွားတာလို့အာရှလမ်းသစ်နဲ့မြောက်ရီကော့ဂရိတ်တိုက်ပွဲတွေမှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတိုက်ခိုက်နေတဲ့ကြားဖြူစစ်ကြောင်းတာဝန်ရှိသူဗိုလ်ကျော်ဟင်းကပြောပါရယ်ကော့ဂရိတ်အာရှလမ်းသစ်တင်ငန်းညီနောင်တဝိုက်ကလက်လွတ်ဆုံးရှုံးထားတဲ့စစ်တပ်စခန်းတွေကိုပြန်လည်သိမ်းပိုက်ဖို့စစ်ကောင်စီကအင်အား1000ကျော်အပြင်တန်ချက်ကတပ်အမြောက်တပ်ဒရုန်းတပ်တွေနဲ့ဧပြီလ9ရက်နေ့ကစပြီးအောင်စေရစစ်စင်ရေးအမည်နဲ့ထိုးစစ်ဆင်နေရလေးလနီးပါးရှိနေပါပြီ။စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်ဒီနှစ်ဇွန်လ1ရက်ကနေ31ရက်အထိတလအတွင်းအရသာ84ဦးသေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကမနေ့ကသတင်းထုတ်ပြန်ပါတယ်။အမျိုးသမီး24ဦးနဲ့အမျိုးသား60စုစုပေါင်း84ဦးကိုနာမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောင်5ဦးနဲ့အသက်60အထက်တပ်ဖြတ်ခံရသူ10ဦးပါဝင်တယ်လို့ AAPP ကဆိုပါရယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းက15ဦးစီနဲ့အများဆုံးသေဆုံးပြီးမကွေးတိုင်းက12ဦးနဲ့ဒုတိယအများဆုံးသေဆုံးတယ်လို့ဖော်ပြထားပါရယ်။စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့အများဆုံးသေဆုံးတာဖြစ်ပြီးလေကြောင်းကတိုက်ခိုက်လို့ဒုတိယအများဆုံးသေဆုံးရတာပါရှင်။ဩဂုတ်လ1ရက်နေ့ကစပြီးထိုင်းနိုင်ငံမှာအလုပ်သွားလုပ်မဲ့ MOU U10 အလုပ်သမားတွေအနေနဲ့မြန်မာကမိသားစုတွေစီကိုလစာ3လစာရဲ့25ရာခိုင်နှုန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ6000ကိုပြန်လွှဲထားမှသွားရောက်ခွင့်ရပါတော့မယ်။စစ်ကောင်စီအလို့သမားဝင်ကြီးဌာနကမြန်မာနိုင်ငံပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအသင်းကိုဇွန်လ30ရက်ကအကြောင်းကြားလိုက်တာပါ။အခွန်ဆောင်ထားတဲ့ပြေစာနဲ့မိသားစုကိုငွေလွှဲတဲ့ပြေစာတွေပြပြီးမှတက်တန်းတိုးပေးမှဖြစ်ပြီးအလို့သမားတွေကိုရေချားမြေချားအလို့သမားဖြစ်ကြောင်းသက်သေခံအထောက်အထားစမတ်ကတ်ကိုထုတ်ပေးပါမယ်။အဲ့ဒီခါအလို့သမားတွေရဲ့ကိုယ်ရည်အချက်လက်အသေးစိတ်ကိုစစ်ကောင်စီကကောက်ယူမှာဖြစ်တဲ့အတွက်ထိုင်းရောက် MOU အလို့သမားတွေဘေးကျန်နှံကျက်ဖြစ်နေတယ်လို့ဦးမိုးကျိုးကဆိုပါတယ်ရှင်။သတင်းဆောင်မအစီအစဉ်မှာနိုင်ငံတဝန်းအချင်းကြခံနေရတဲ့နိုင်ငံရေးအချင်းသူတွေဟာလူ့အခွင့်အရေးဆူဆူဝါဝါချိုးဖောက်ခံရတာနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ကိုရဲစီသူကတင်ပြထားပါတယ်ရှင်
။နိုင်ငံရေးအကျဉ်းသူတွေလူ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံခြားသတင်းတောင်များအသင်း FCCT မှာအပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကဇူလိုင်လ31ရက်နေ့ကအစိုးရခန်းစာထုတ်ပြန်ပါတယ်။ လူခွင့်ရေးချိုးဖောက်ခံရတာနဲ့အမျိုးသမီးတွေကြုံတွေ့ရတဲ့လိမ္မိုင်းဆိုင်ရာကျူးလွန်မှုတွေကိုမီးမောင်းထိုးပြနိုင်ဖို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသူတွေမတရားပစ်ဒဏ်ချမှတ်ရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့ရှေ့နေတွေနဲ့တွေ့ဆုံမေးမြန်းပြီးရရှိထားတဲ့အချက်အလက်တွေကိုပြုစုထားတဲ့အစီရင်ခံစာဖြစ်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်ပြီးနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသူတွေဟာစတင်ထိမ့်သိမ်းခံရခြင်းကစပြီးတော့စစ်ကြောရေးမှာနှိပ်စက်ခံရတဲ့အတွက်ကိုဝင်ဆောင်အမျိုးသမီးအချို့ကိုဝင်ပြက်ကြတဲ့ဖြစ်ရပ်တွေရှိတယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ဥပဒေသူတေသည်ဆိုင်းကပြောပါတယ
်ချုပ်ခံလို့စတင်ဖန်ခံရကြတယ်ပေါ့နော်အဲ့လိုထိမ့်သိမ်းခံရကြတယ်သူတို့စစ်ကြောရေးမှာအဲဒီဆူဆူဝါးဝါးတွေအခုနှိပ်စက်ခံရတဲ့အတွက်ကြောင့်မို့ပေါ့အမျိုးသမီးအချို့ကိုဝင်ဆောင်တွေပေါ့နော်အဲ့လိုထိမ့်သိမ်းခံနေရတဲ့အချိန်မှာပဲကိုဝင်ပြက်ကြတဲ့ကိစ္စမျိုးကအဆပေါ့နော်ကျမတို့တွေအဲ့ဒီခါမျိုးတွေကအဆကျမတို့တွေတွေ့ကြုံခဲ့ရတယ်တွေ့ရတယ
်အဲ့ဒီအစီရင်ခံစာထုတ်ပြန်ပွဲကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒရူးကလည်းအွန်လိုင်းကတဆင့်
The crisis in Myanmar itself is unseen and unheard by most of the world.
မြန်မာနိုင်ငံကအကြက်တဲကိုကမ္ဘာနေရအများစုကမသိမမြင်မကြားကြပါဘူး။အထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အကြက်တဲတွေကိုမသိရပါဘူ
း။နိုင်ငံရေးအကျဉ်းသူတွေဟာတခြားအမှုတွေနဲ့ပါဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသူတူဦးဖြစ်တဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့WOPP တာဝန်ခံမက်ဆူဇူမီယွန်းကပြောပါတယ
်။ဘောနော်နိုင်ငံရေးအကျဉ်းသူဒီတော့လည်းအမျိုးသမီးတွေကိုဘောနော်ဖမ်းဆီးလိုက်တဲ့အချိန်မှာသူတို့ကြီးအတန်းဖက်ယုံမကဘူးဘောနော်။တိုက်ပိတ်အရင်းကြီးထားတာမျိုးနဲ့လက်ရှိမှာဘောနော်တခြားကျမတို့နိုင်ငံရေးအကျဉ်းသူအမှုပုံမှန်မဟုတ်ခင်နဲ့တခြားအမှုတွေကိုရင်ဆိုင်ရတာလည်းသုံးပြုကြရပါတယ်
။အာဏာသိမ်းလိုက်ပြီးတဲ့နောက်တနိုင်ငံလုံးကအမျိုးသမီးတွေဘဝလုံခြုံရေးကစိုးရိမ်စရာဖြစ်နေတယ်လို့လည်းမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်အထွေထွေအတွင်းမှုတက်မိုးနေလီကပြောပါတယ
်စစ်ကြောင့်ပေါ့တော့ဒီအထူးသဖြင့်တော့ဒီလုံမိုင်းဆိုင်ရာအကြံဖတ်မှုပေါ့လေနော်ဒါကလည်းဟိုဆူဆူဘာဖြစ်လာတာရှိတယ်တချို့ဥပမာဆိုရင်စကိုင်းဒေတာတို့စစ်ပတိပခပို့ပြီးတော့ပြင်းထန်နေနေရမှာဆိုလို့ရှိရင်အာမိသားစုရှေ့မှာဒါမှမဟုတ်ကိုယ့်ရဲ့အမျိုးသားရှေ့မှာပေါ့လေနော်လုံမိုင်းဆိုင်ရာအကြံဖတ်မှုတွေချိုးဖောက်ပြီ
း2024ခုနှစ်ဇူလိုင်လ12ရက်နေ့အထိနိုင်ငံရေးအကြောင်းပြချက်နဲ့အမျိုးသမီး4000ကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲမှာနိုင်ငံရေးအကျဉ်းသူအယောက် 1560 ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APP ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အခုတစ်ခါမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအခြေအနေအရတမဝါရမှာစနစ်ဟာအသင့်တော်ဆုံးဖြစ်ကြောင်းနဲ့အဲ့ဒီစနစ်ကိုကျင့်သုံးဖို့ပြောလိုက်ပါတယ်ဒီပေါ်မှာနိုင်ငံရေးလေးလာသူစီးပွားရေးပညာရှင်နဲ့ပြည်သူတွေရဲ့အမြင်တွေကိုကျွန်မကပဲစူးစီးတင်ပြထားပါရရှင်။မြမစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအခြေအနေအရဈေးကွက်စီးပွားရေးစနစ်အစားတမဝါရမစနစ်ကိုပြောင်းပြီးကျင့်သုံးဖို့ဇွန်လ29ရက်နေ့ကနေပြီးတော့မှလုပ်တဲ့စစ်ကောင်စီစည်းဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့မြမအတန်ရဲ့ဇွန်လ29ရက်ည8နာရီတိုင်းမှာအခုလိုကြေညာခဲ့တာပါ။
မိမိတို့နိုင်ငံရဲ့လက်ရှိအခြေအနေအရစီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာတမဝါယမစနစ်ဟာအသင့်လျော်ဆုံးဖြစ်တာကိုတွေ့ရကြောင
်းတမဝါယမစနစ်ဆိုတာဟာစိတ်ဆန္ဒရည်ရွယ်ချက်တူတဲ့လုပ်ငန်းရှင်အချင်းချင်းတောင်သူအချင်းချင်းစုဖွဲ့ဆောင်ရွက်ရတဲ့အသင်းဖွဲ့စနစ်တစ်ခုဖြစ်ကြောင်းစစ်ကောင်စီဥက္ကဋ္ဌကဆိုပါတယ်1990ပြည့်နှစ်ဆိုရှယ်လစ်ခေတ်ကစတင်ခဲ့တဲ့မြမတမဝါယမစနစ်အကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးကြည်မြတ်ကအခုလိုပြောပါတယ်
ရုပ်တည်ဖေးလက်ထက်မှာအဲ့မှာတမအမတွေစလောက်တာပဲကုံသွယ်ရေးမှာရှုံးတဲ့ဆိုင်နေဝန်တန်းနေအကုန်လုံးတမအမကိုတွဲယူလူတို့ကအဲ့တုန်းကတအိမ်ကို100-200ထဲရတယ်အဲ့တုန်းကငွေတဲတာမဟုတ်ဘူးတလားစားပဲအဲ့ဒီငွေတွေနဲ့အစိုးရကြီးကကွန်ပျူတာတွေဝယ်ဆိုင်တို့အမြတ်တင်အတပီတို့တမအမဆိုင်နေကြီးပဲအစိုးရခန့်ထားတဲ့လူတွေကကြီးကြလိမ့်မယ်သုံးပုံတစ်ပုံကပါတီခန့်တဲ့လူတွေကိုခတ်မယ်တမအမလူကြီးတွေတခါလေအဲ့ဒီမှာအဲ့တမမလူကြီးတွေကောက်စားသွားတယ်ပါတီကောင်စီတွေကောက်စားသွားတယ်ဒူရူကတော့ရင်မွေးကြံခဲ့တယ်ဒူရူကတော့တဆန်တန်းစီဆက်ပြာတန်းစီတကြားတန်းစီတဆန်ဆိုလဲအောက်တိုးနေတဲ့ဆန်တွေစားရတယ
်အမြင်မပေါ်လို့တဲ့အသက်52နှစ်အရွယ်ရန်ကုန်မြို့ကန်အမျိုးသမီးတူကသူငယ်ငယ်ကတမဝါရမမှာဆန်တန်းစီပြီးစားခဲ့ရတဲ့ဆန်တွေအကြောင်းခုလိုပြောပြပါတယ
်ဒါလည်းပြေးလိုက်လို့ရှင်လေအချိုးအခြေသေးပဲအမေကဆန်ပြပြီးလို့ရှင်အမားနေပြီးတော့ဇခွဲကိုပြန်ရွေးဇခွဲချိုးဆိုတာပြန်ထိုးစားရတာမနက်ထမင်းညမ်းစာပေါ့နော်ပြန်ပြီးတော့လေလင်မန်းနဲ့ပြန်ရွေးရတာတန်လင်မန်းအပေါ်မှာမှဂဲလို့ဘာလို့ဆိုလေချစ်ချစ်ချစ်ချစ်နေပေါ့နော်ဂဲပါတယ်တဲပါတယ်ညချီးဆိုတာပါတယ်အတနေ့ကိုလေးလုံးလောက်ရွေးပေးထားမှနောက်ရက်ကိုခက်စားလို့အဆင်ပြေတာအဲ့လိုတော်တော်ဆန်နေကိုတော်တော်ဆိုးဆိုးစားခဲ့ရတာ
ဗဟိုဦးစီးပုံစံနဲ့တမဝါရမစနစ်ဟာမှားယွင်းတဲ့စီးပွားရေးစနစ်ဖြစ်ပြီးစစ်ကောင်စီဥက္ကဋ္ဌကခင်နောက်ပြန်ဆွဲပြီးထင်ရှားလျှောက်ပြောနေတာသာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကဝေဖန်ပါတယ်
ဆူဆဲလီကွန်မြူနီပြည်သူ့နိုင်ငံတွေမှာတမမဆင်းနေတော့တယ်မိကဆိုကျွန်တော်တရုတ်ကြည့်မအောင်မြင်လို့တရုတ်ကိုလည်းဈေးကွက်စီးပွားသွားတယ်လေအဲ့ဒါနော် BNN မအောင်မြင်ဘူးနော်ဘုံနေဘုံမြန်မာနေမြန်မာဟန်ဆိုဆဲလီလမ်းစဉ်ဆိုပြီးနော်ဘိုးဦးစီးစနစ်နဲ့လုပ်ခဲ့တယ်မအောင်မြင်ဘူးစနစ်ကမမှန်ဘူးလေဒါကြောင့်တမမဆင်းနေတော့တာကဘာမှမအောင်မြင်လို့ဈေးကွက်စီးပွားစနစ်ကျွန်တော်တို့နိုင်ငံတွေကအောင်မြင်တယ်သူပြောတာကြီးကခင်းတော့ပြန်ဆွဲပြီးထင်ရှားလျှောက်ပြောတာ
စစ်ကောင်စီကျင့်သုံးမဲ့တမဝါယမှာစနစ်ကိုဝေဖန်တာတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောရေးဆိုဝင်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကို RFA ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးဆရာနာသိန်း3နှစ်ကျော်အတွင်းပြည်ရင်းမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေပြီးဇွန်လ30ရက်မှာ American ဒေါ်လာကိုမြန်မာကျပ်ငွေ9200ကနေ9300နှုန်းနဲ့အခောက်ရွှေဟာလည်းပြင်ပဈေးကွက်မှာတစ်ချက်သားကိုငွေကျပ်65သိန်းအထိဈေးပေါက်နေပါတယ်တစ်ဖက်မှာလည်းအခြေခံစားတောက်ကုန်ဈေးနှုန်းတွေအဆမတန်ကြီးမြင့်လာတာကြောင့်စံရီစီရီတန်းစီပြီးဝယ်ရတဲ့အနေအထားတွေအပြင်အိမ်သုံးဆေးဝါးပြက်လက်မှုတွေကိုလည်းမြန်မာပြည်သူတွေကြံ့ကြံ့ခံရင်ဆိုင်နေကြရပါတယ်ရှင်
။စမှုထမ်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေပြိုကွဲသွားတဲ့မိသားစုတွေရုန်းကန်နေရတဲ့ဘဝတွေအကြောင်း RFA ကပြည့်ပြည့်စုံစုံပြောပြသွားပါမယ်။ကျွန်တော်စင်မုံးပါ
။ကျွန်တော်မန်ယူပါ။ကျွန်တော်ကကြောင်းဆရာပါ။ဒါကစမှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ၃ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ။
အခု RFA ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ်
။စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ဖွင့်ကျင်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ် +12 232 235 018ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်
။ဒီဇာတ်လမ်းဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
။ဆက်လက်ပြီးချင်းတိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
ramsum ramlengi ummi chimmi ulanao pol nandam jawmo rfa chim program minin nan kut nem kan laukai
ka onak pol sok ching khang ding tia thura aso sang le ro mi chinram kul phalam khopi isin tor so mi pi pol ral an kyan re ro vekin ssc ra thang lamin khal pu pi pol thon kam nak pol ara um tia the isi chinram kul phalam khopi a ram bon mi khala ya zani somro pariya sakhan ju Chimutaka Koyita Pue CNDF Le, Chinyanong Polin, Do Jing Kangin Tia, Tula Aswagi, Mipi Polsin Pangin, Male in the Low Poltan Tain, Ran Fandero, me a scene.
Flam Kosung is in Ratan Mihe, to his attack song to Grun like and Sizoding. Ratan Tankasu, Mizoram Tan to Kotalam Atlan Mipol, and Tele Galilam Atlan Mipol, Din, and Tamzet. My son is also a man down on Pemo Tiagarwat.
Chile Falam Kosungi, SS Rahang Sakana Simi, Kalaya Zanit Somro Pariet Isin, Sulai Nikul Hon Kwazana, Pook People Ton Kamna Ranga, Falam Kopi Kiangi Umi, Kote Pol Para Atlagi, In Pol Set Tongin, Mipil Yamatwa Mipol Kal Anum Tasi. Chile Zulai Nisom Tumni Atla, Falami Sin Kalia Ratami Motor Pakat Wiburazin Para, Aledi, Kum Somro Mi Chinu Mi Pakat. Nak liamen mi pangal khal liamma an twal nga ta si chinni nong sungtal pakhat asimi chinu da phacho cnoe slide mi thudin kum thoni ko thon li songa chinram kul songa ssc ra thang chemne theiding sanga chinni nong sungtal polen an zom re ro tia khal hitin simasi tukum kum thoni ko thon li songa chinni nong kom khom polen chunni kul thon kwa ni a chinram kul mati bi khopi an la felta zo vegen chinlen council sungtal kom khom polen khal ha khale than tang kar lagi ssc ra thang sakhan pol chu tunai te a an la the ve ta si india ram mizoram ara rak lan tu chimmi beuna hor tu hi thosom sari sunga athlang zo i tu lai chinram bo rok pol ranga tu na gen an tam sin sin dingen zu ma si tia Chinyaya Pwetu ICAN Asimasi. Rata Mipi Polsanga Alana Chun, Polkom Dang Dang Polhe Nisin, Bomnak Polan Nga Teunan, Tunhulama Chun Bomnak Polan Nga Lotlo Asii. Rata Polsanga Kal, Tanpi Bomnak Polan Poymo Zetiatla, Salaiban Suisan Sitsanin Teisi. Mizorami Tual Sung Tutang Zapakat Asimi, All Indian Radio Inca, Tuzat Sunga, Radlan may pitong katle sa nga lay jo, Mizoram Sunga anrap chang tiyaka ang tarlang si.
RFA season ko di mawe yan na biya si, nyo mabidu pita miya BNA kinwe cha ba si siya.